မြန်မာနိုင်ငံမှာပဲစီးပွားရေးလုပ်ငန်းကြီးကိုပဲကြည့်ကြည့်စစ်ဘုရုပ်တွေနဲ့နှိစတာကြီးများပြီးရှစ်လုံးလုံးဒီမိုကရေစီလူမှုအုံကြွားမှုကတောင်းဆိုတဲ့ပြုပြင်ပြောင်းလဲရေးဟာလူမှုအတွက်မဟုတ်ဘဲလူတစုအတွက်ဆိုတာဥပမာအဖြစ်ပြောရရင်ကချင်ပြည်နယ်ကတက်တော်တွေကြောက်စင်းတောင်တွေကသက်သေထူနေပါတယ်ဗမာကျွန်းသင်းနဲ့စီးပွားဖြစ်တဲ့ British Colony ခေတုံးကဆိုရင်အင်္ဂလိပ်တွေဟာတက်တော်ကိုဗန်နိုးသဘောမျိုးထားရှိတာပါဗမာမွေလုံးရင်အနံလိုက်ပြီးငွေရင်းကိုထုတ်မသုံးမဲရတဲ့ဘန်ဒိုးကိုပဲသုံးတာမျိုးပါလွယ်လွယ်ပြောရရင်တတော်ကိုမပြုံးအောင်ထားပြီးထိုက်တင်တဲ့လောက်ပဲခုတ်ခုတ်တဲ့နေရာမှာလဲတတ်မှတ်ချက်ဆန်းနှုံးတိုင်းပဲခုတ်ခုတ်ပြီးရင်လဲအစားထိုးပြန်ဆိုင်ဆိုင်ပြီးရင်လဲတတော်ထိမ့်သိရင်ဤပညာသုံးတာပဲဖြစ်ပါတယ်ဒီပုံအတိုင်းတော်ဟာတော်အတိုင်းအမြဲစိမ့်ဆူနေအောင်ထားတဲ့ဤနဲ့တတော်လုပ်ငန်းကိုလဲထိမ့်ဝေမွေလဲရအောင်လုပ်ပါလေ။ငကိုတော့ကိုပုံမပြက်ဖဲထားတာဟာဘာမှအတက်မွေရင်းဖြစ်ပြီးခုတ်ရမယ့်အပင်ကိုအလဲကျခုတ်ဝေမွေရအောင်လုပ်တာဘန်ဒိုးစားတဲ့နည်းပဲဖြစ်ပါလေ။နောက်တတော်လုပ်ငန်းဆိုတာခုရေရင်းတူခုရေကြီးတောက်ရတဲ့လုပ်ငန်းမဟုတ်ဘဲမျိုးဆက်အစင်စင်မပြောက်မပြက်မပြက်မကွက်လက်စင်ကန်းထားခဲ့ရမယ့်သဘာဝအမွေလဲဖြစ်ပါလေ။ရှေ့မျိုးဆက်တွေကထားခဲ့လို့လက်ရှိမျိုးဆက်လက်ထက်မှာရှိနေပြီးနောက်မျိုးဆက်တွေအတွက်အမွေအဖြစ်ထားရမယ်တဘာဝတယံဇာတဆိုတာဟာပြန်လဲအစားထိုးနိုင်တာရှိသလိုဘလို့နီးနေမှပြန်အစားထိုးလို့မရတာလည်းရှိပါတယ်ဥပမာတတော်လိုမျိုးကစနစ်တကျနဲ့ပြန်လဲပြုစုပြောထောင်နိုင်ပေမဲ့ချက်စိလိုတခြား twin tet ပစ္စည်းလိုတဘာဝတယံဇာတတွေကမိုးပေါ်ကတကြားမင်းအောင်ဆင်းပြီးငကိုတိုင်းပြန်ဖြစ်စေလို့ဖန်ဆင်းလို့မရတော့ပါဘူးကချင်ပြည်နယ်ဖားကံမှာတဘာဝတယံဇာတကိုတူးဖော်လို့ဖြစ်ပျက်နေတာတွေကိုတိုင်းသားမီဒီယာတခုကရိုက်ကူးတဲ့မှတ်တမ်းဗီဒီယိုတခုမှာဒေသခံတူပြောတာက
ကြောက်စိတ်တောင်ကဒီကနေ့မြင်တယ်မနက်ဖြန်တပတ်ကဆိုအဲ့ဒီတောင်ကပြိုသွားပြီဆတ်တူအချိုးတူဆိုတဲ့အခါကုမ္ပဏီတွေအများကြီးဖြစ်လာတယ်ကုမ္ပဏီတွေအများကြီးဖြစ်လာတဲ့အခါကျတော့နေမြေတွေကလည်းပျက်စီးသွားတယ်ဥရုချောင်းဆိုလို့ရှိရင်သူစီးဆင်းစရာနေရာကိုမရှိတော့အဲ့ဒါကြောင့်မလို့အခုကမိုးသိပ်ရွာတယ်ဆိုလို့ရှိရင်ရေကတက်လာပြီးတော့ကဘာပြိုတာတို့လူသေးတာတို့အိမ်တွေမြုပ်တာတို့ဒါတွေရှိတယ
်အဲ့ဒီအကျိုးတူလုပ်ငန်းရှင်တွေပေါ်ပေါက်လာတာနဲ့မြန်မာနိုင်ငံမှာခရိုနီဆိုတဲ့ဝေါ်ဟာရလဲထွန်းကားလာပြီးဒီဝေါ်ဟာရကိုလူတိုင်းလူလုံးလဲသိလာပါတယ်ခရိုနီတွေဟာဘုံချုပ်မှုကြီးတန်းရှင်လက်ထက်မှာပေါ်ပေါက်ကျယ်ဝလာတာဖြစ်ပြီးအဓိကအဖြစ်ကျောက်စိမ်းလုပ်ငန်းမှာထဲထဲဝင်ဝင်ရှိလာတယ်လို့ဗြိတိန်နိုင်ငံအခြေစိုက် Global Witness အဖွဲ့က2015မှာထုတ်ပြန်ခဲ့တဲ့ကြောက်စိမ်းနဲ့ဆိုင်တဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်လျှို့ဝှက်ချက်ကြီးဆိုတဲ့အစီရင်ခံစာမှာရေးသားထားပါတယ်။ခရိုဒီနေနဲ့ပတ်သက်ပြီးဖားကန်ကြောက်စိမ်းဒေသမှာကျင်းလည်နေတဲ့အလွတ်သတင်းတောက်ဥဆောင်မိုးထက်သိထားတာကတော့
တကယ်တမ်းကျဖားကန်မှာကုမ္ပဏီပေါင်း1000ဝန်းကျင်သာရှိတယ်လို့ပြောတာတကယ်တူးနေတဲ့ကုမ္ပဏီက93ခုကလည်းဝေလျှောက်ခံရဲ့လက်အောက်ခံတဲ့လူစိအုပ်စုအားတွေပဲဒါတွေပဲရှိတယ်။ပြစီတော့ဥရောပနဲ့တက်ပါအမလီအကုန်လုံး train gate ဆိုပြီးတော့အဲ့မှာဒီမန္တလေးမှာသူကဘုံမီနေလာတောက်ခဲ့တာဘူးတကယ်အရှိန်ဟိုဘွာဖြစ်တဲ့အချိန်မှာဘာလောက်ကောမှလည်းရှားပြမလို့ဘာရန်ရရမှလည်းစိုက်ပြမလို့လက်ညှိုးထုတ်ပြီးဒီနာတူးဆန်းกว่าသူတူးလို့ရတဲ့ခစ်ကူရောက်ခဲ့တာဟုတ်သူကနည်းလေပါရနည်းလေပါရတော့ဆိုးပါတယ်တော့ဆိုးပါအကုန်ပြုတ်တယ်အကုန်ပြုတ်တယ်အကုန်ပြုတ်တယ်အကုန်ကိုပြုတ်တယ်ခါက
စစ်အစိုးရလက်ထက်မှာတွင်ကျဲလာတဲ့ကြောက်စိမ်းလုပ်ငန်းတွေတပါးတည်းထွန်းကားလာတဲ့ခရိုနီဆိုတဲ့ဝေါ်ဟာရအပြင်အရင်ကမကြားဘူးတဲ့ရင်မစစ်ကြောက်ဆိုရာလဲတွင်တွင်ကျဲကျဲကြားလာရပါတယ်အလုံးသိကြတဲ့တိုင်းဆိုင်ရန်တရားကြီးတွေသုံးတဲ့ကြောက်စိမ်းလူငန်းရှင်တွေတောင်နေပြိုမြေတွေတူးပြီးတောင်လိုပုံထားတဲ့ဆွန့်ပြေညီစာပုံတွေဆိုရာညီဘွားတွေလည်းဖြစ်တာမို့မကြာခဏဆိုသလိုပြိုကျလို့လူအသေးပြောက်လဲရှိရတာပါကြောက်စိမ်းမတရားတူးဖော်တဲ့ကိစ္စနဲ့တွဲပြီးပေါ်ပေါက်လာတဲ့ရင်မစစ်ကြောက်သမားဆိုရာကသုံးမျိုးသုံးစားရှိတယ်လို့ဆိုပါတယ
်ပထမညူစာကဒီမစီလုတ်တဲ့လောဘနေရာတွေမှာသူတို့ရက်ဒီတာမှာရှိတဲ့ဆွေမျိုးသားချင်းကိုရက်တူရွာသားတွေကမပြည့်စည်ပါဘူး။ဘာမှမဖြစ်ပါဘူးဆိုပြီးတော့အာမခံခေါ်လာတဲ့ဒီမစီလူသားကတစား။အဲဒီကဒီမစီတွေကနေမှလူကိုယ်တိုင်လည်းဒီမစီရှာသူ့အပေါင်းအသင်းမိတ်ဆွေတွေကိုလည်းရိတ်ခါဘာညာနေဖို့ထိုင်ဖို့ပေးပြီးတော့ဒီမှာဒီမစီရှာ။နောက်တတိယမျိုးစားကြတော့အိမ်မရှိဘူး၊ယာမရှိဘူး၊စွန့်ပစ်နေစားဖို့ကိုပဲယာယီတဲထုတွေအောက်ကိုရိတ်ခါနဲ့ကုငွေနဲ့ကိုရိတ်ခါကိုစားပြီးတော့ဖြားတယ်။အဲ့လိုလူဒန်းသားတွေကကြတော့ဘယ်မှာလဲအေးစင်းမတရားဘူးဘယ်မှာလဲအကြောင်းမကြောက်ဆိုတော့စွန့်ပစ်မိစားအောင်မပဲ ဒီတော့ဘုံမျိုးနေတဲ့အခါကျတော့ဒီလူဒီကကျတော့မွေးစီဝါလည်း30ခုဝင်မလေးဘူး3လည်း30ကျတယ်ပေါ့ညာတော့ကုမ္ပဏီလောက်ွက်ဒီထဲမှာတို့ကုမ္ပဏီပိုင်နဲ့ဒီထဲမှာတို့50 60ယောက်အုပ်စုထွက်ပြီးတော့ဝင်တူးကြတယ်ဝင်ခိုးကြတယ်အဲ့ဒီပြဿနာတွေလည်းရှိလာတယ်အခုလောက်ွက်ဒီထဲဝင်ရှာတယ်ဆိုတာဒီလူလူတန်းစားတွေဥဆောင်တာများတယ်ညာတော့အဖြစ်ပေါ့လေ
ပထမအမျိုးအစားနှစ်ခုဟာကျောက်စိမ်းလုပ်ငန်းရှင်တွေနဲ့တနွေငင်းဒဇင်ပါတွေလို့ပြောနိုင်ပြီးအနေနဲ့အရရကရောက်လာတဲ့ရေမစစ်ကြောက်သမားတွေဟာသူရသူရမှာအလုတ်ကန်အခြေတကြနဲ့တင့်တောင်တင့်တယ်မကြောက်မကြမတောက်မတနေနိုင်စားနိုင်ရင်အိုးရင်ပြစ်ပြီးမြေစာဘုံမှာတဲထိုးနေစရာအကြောင်းမရှိလာပါဘူးဘယ်ဆရာဝန်ဘယ်အင်ဂျင်နီယာအသက်မွေးဝမ်းကြောင်းတစ်ခုခုကဘယ်ပညာသည်မှလည်းရေမစေးကြောက်သမားအဖြစ်စစ်ကူးရင်ကြမယ်မတင်ပါဘူးရေမစေးကြောက်သမားတွေအုံနဲ့ကျင်းနဲ့ကြောက်စိမ့်မြေရောက်လာတဲ့ဇလန်အစားကတော့
2012မှာစစ်ပွဲတွေကြောက်ကျောက်စင်းတူဖို့ရီလုပ်ငန်းနေနားလိုက်တဲ့အခါကျတော့ခွင့်ပြုတာတော့မဟုတ်ဘူးနော်အမှဒူဒီတပိုင်းတနိုင်ကျောက်တူတူရလာတဲ့အခါကျတော့မြန်မာနိုင်ငံရဲ့ရဲမှရှိတဲ့လုံးလက်ဖက်တယ်လေဒီဘက်ကိုတက်လာကြတယ်90ရာခိုင်နှုန်းလောက်အဖြစ်ပြီးတယ်ပေါ့နော်အဲ့ဒီထင်ပါဘူးတချို့တထေးတွေဖြစ်စင်ပြကြတဲ့အခါကျတော့လူတွေလူချင်းဆောင်တူပေါ့ဗျာလူပေါင်းတောင်သိန်းချီပြီးတော့ပုံနဲ့ချင်းနဲ့တက်လာကြတယ်နောက်တော့တစ်ခါရန်ရီရီနဲ့ကုမ္ပဏီကိုတူဖို့ခွင့်ထပ်ပြုလိုက်တဲ့အခါကျတော့အကျိုးမြတ်သဘောတရားကိုနားလည်သွားတဲ့လူတွေကမပြန်ကြတော့ဘူးမတူရရင်လေကုမ္ပဏီပြစ်တဲ့နေသားပေါ်မှာရှာမယ်ဆိုပြီးတော့နေထိုင်ကြရင်လည်းမရေမစေးဥရအရန်မြင့်တက်လာတာဗျာအထူးကတော့ကုမ္ပဏီတွေကလည်းတက်တန်းလည်း2019ဆိုအားလုံးလောက်ွက်ဒီကုမ္ပဏီလို့သိရတယ်ပေါ့နော်သူတို့ကလည်းဒီမှာအင်းနဲ့အားနဲ့ပြူတယ်အခုနောက်ပိုင်းကျတော့ကြောက်တယ်လေနှစ်ထပ်သုံးထပ်လောက်ပြန်ရှာတဲ့အခါကျတော့ဒီစွန့်ပစ်မိသားထဲမှာကြောက်ပါတယ်ကြောက်အလီလင်းပါတယ်နှုန်းကတအားနည်းလာ
တကယ်လို့သာဖွင့်လိုက်တဲ့ဈေးွက်စီးပွားရေးကိုမှန်မှန်ကန်ကန်ဖြောင်ဖြောင်တန်းတန်းစေတနာရှိရှိနဲ့လက်တွေ့ကြကြကျင့်သုံးပြီးမိမိကိုယ်ကျိုးစီးပွားထက်နိုင်ငံအကျိုးစီးပွားလူမှုအကျိုးစီးပွားကိုကြည့်မယ်ဆိုရင်ရှစ်လေးလုံးရေတော်ပုံပေါ်ပေါက်ရတဲ့လူမှုဆန္ဒအတိုင်းအမှန်တကယ်ပြုပြင်ပြောင်းလဲတာကိုမြင်တွေ့ခွင့်ရနိုင်ပါတယ်လက်တဆုပ်စာလူတစုအကျိုးအတွက်ဈေးွက်စီးပွားရေးကိုလက်တလုံးချအသုံးချလိုက်တဲ့အခါနိုင်ငံလဲနဲ့နာတဘာဝတန်စာတရီလဲပျက်စီးလူလူလဲမချမ်းသာအလုတ်လဲမဲ့ဘဝကနေရေမစင်းကြောက်ရှာတဲ့လူတန်းစားတရလဲပေါ်ထွန်းလာပါရဲ့ရှင်